အာဆီယံနဲ့မြန်မာစစ်ကောင်စီအကြားသဘောတူညီမှုရရှိထားတဲ့အာဆီယံဘုံသဘောတူညီချက်၅ချက်ပါငြိမ်းချမ်းရေးလုပ်ငန်းတွေကိုစစ်ကောင်စီဘက်ကအမှန်တကယ်အကောင့်ထဲဖော်လို့တဲ့စန္ဒပြတာမတွေ့ရဘူးလို့အင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးဌာနကမနေ့ကဗုဒ္ဓဟူးနေ့နောက်ပိုင်းမှာပြောကြားလိုက်ပါတယ်ငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုအကောင့်ထဲဖော်ဖို့မြန်မာစစ်ကောင်စီဘက်ကကတိတွေအကြင်ကြင်ပြက်ခွက်ခဲ့တယ်လို့ကမ္ဘောဒီးယားနိုင်ငံဖနွမ်ပင်မြို့မှာအာဆီယံနိုင်ငံသားရေးဝန်ကြီးများဆွေးနွေးကျင်းပနေခြင်းအင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးရက်နိုမာဆူဒီကဗီဒီယိုနဲ့ထုတ်ပြန်ပြီးမြန်မာနိုင်ငံရဲ့ပဋိပက္ခနဲ့ပတ်သက်လို့အဲ့ဒီလိုပြောကြားလိုက်တာပါအာဆီယံနိုင်ငံသားရေးဝန်ကြီးတွေရဲ့ဆွေးနွေးအပြီးထုတ်ပြန်မဲ့သဘောထားကြေညာချက်မှာမြန်မာအရေးကိုထက်သွင်းဖော်ပြဖို့အာဆီယံဝန်ကြီးတွေဆွေးနွေးခဲ့ကြပြီးဖြစ်တယ်လို့လည်းဝန်ကြီးမဆူဒီကပြောပါတယ်စစ်ကောင်စီကအကျဉ်းသားတွေကိုထပ်မံကွပ်မျက်မှန်ဆိုရင်မြန်မာနိုင်ငံအပေါ်အာဆီယံရဲ့ချစ်ကပ်ပုံပြောင်းလဲလှုပ်ဆောင်ရလိမ့်မယ်လို့အာဆီယံအလဲကျဥက္ကဋ္ဌကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ကသတိပေးပြောကြားပါတယ်နိုင်ငံရေးတက်ကြွလှုပ်ရှားသူ၄ဦးကိုစစ်ကောင်စီကကွပ်မျက်လိုက်တာနဲ့ပတ်သက်လို့ဝန်ကြီးချုပ်ဟွန်ဆန်ကအဲ့ဒီလိုသတိပေးပြောကြားလိုက်တာပါဖနွမ်ပင်မြို့မှာကျင်းပနေတဲ့အာဆီယံနိုင်ငံသားရေးဝန်ကြီးများဆွေးနွေးပွဲကိုအမေရိကန်တရုတ်နဲ့ရုရှားနိုင်ငံတို့ကနိုင်ငံသားရေးဝန်ကြီးတွေအပါအဝင်အာရှပစိဖိတ်ဒေသနိုင်ငံတွေကနိုင်ငံသားရေးဝန်ကြီးတွေပါတက်ရောက်နေကြပေမဲ့မြန်မာစစ်ကောင်စီရဲ့နိုင်ငံသားရေးဝန်ကြီးကတော့တက်ရောက်ခွင့်မရပါဘူးခင်ဗျာ